ရုရှားရဲ့သုံးနှစ်နီးပါးကြာကျူးကျော်စစ်မှာယူကရိန်းဘက်ကရက်တီကြောင်ပြတာတဲ့အနေနဲ့ဂျာမန်ကာကွယ်ရေးဝန်ကြီး Boris Pistorius ဟာဒီကနေ့ဇန်နဝါရီလ14ရက်နေ့မှာယူကရိန်းကိုတွားရောက်ခဲ့ပါတယ်ဒီခီးစင်ဟာယူကရိန်းအနေနဲ့ဂျာမနီစီကအကူအညီတွေဆက်လက်ရရှိမှာဖြစ်တဲ့ဆိုတာကိုထပ်လောင်းအတည်ပြုဖို့တွားရောက်တဲ့ခီးစင်ဖြစ်ကြောင်းဂျာမန်အရာရှိတွေကပြောဆိုပြီးတော့ဝင်ကြီးပစ်စတိုရီယပ်ဟာထိတ်တန့်ယူကရိန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ဆိုပါတယ်ယူကရိန်းအပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒဘယ်လိုပြောင်းလဲလာမလဲဆိုတဲ့မသေးစားမှုတွေရှိနေပြီးတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အာဏာလွှဲပြောင်းယူဖို့တရင်တပတ်တောင်မလိုတော့တဲ့အချိန်မှာဒီခီးစင်ဖြစ်လာတာပါဒီကနေ့မှာပဲရုရှားနိုင်ငံအတွင်းကနေရာတော်တော်များများကိုယူကရိန်းတို့ကဒရုန်းယာဉ်တွေနဲ့တိုက်ခတ်ခဲ့ကြောင်းဆာရာတော့ဖ်ဒေတာအုပ်ချုပ်ရေးမှူးကပြောကြားလိုက်ပြီးတော့ဆာရာတော့ဖ်နဲ့အန်ဂယ်မျိုးတွေကစစ်မှုလုပ်ငန်းနှစ်ခုထိခိုက်ပျက်စီးသွားတယ်လို့ဆိုပါတယ်ဒီနေရာဟာရုရှားတိုက်လေရင်အခြေဆိုင်စခန်းရှိတဲ့နေရာဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းယူကရိန်းတို့ကအဲ့ဒီတိုက်လေရင်တွေအတွက်လောင်စာဆီတူလောင်တဲ့နေရာကိုတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်ရှင်